Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။2014ခုနှစ်စံဖေဖော်ဝါရီလ24ရက် VOA American တိုင်းရဲ့တင်းနှင်းလာနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့39တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီမနက်ခင်းစီစဉ်မှုကတော့ကျမခင်ပြူထွေးပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပေးမှာပါရုရှားနိုင်ငံဆိုချီမှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပွဲဟာတနင်္ဂနွေနေ့မှာပြီးဆုံးသွားပါပြီပိတ်ပွဲအခမ်းအနားကိုနိုင်ငံကအားကစားသမားတွေနဲ့အင်ရှင်နိုင်ငံကခံကနနာကျင်းပပေးခဲ့ပါတယ်ရုရှားနိုင်ငံမှာဒီမိုကရေစီရေထွန်းကားစေဖို့အတွက်အမေရိကန်ပြည်ထောင်စုကရုရှားနဲ့တူလက်တွဲလှုပ်ဆောင်ဖို့အဆင့်သင့်မယ်လို့အမေရိကန်ဗန်နာရေးဝန်ကြီးကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမခင်ပြည်တွင်
။ဟုတ်ကဲ့ပါရှင်။မြန်မာနိုင်ငံရဲ့ရှေ့ဆက်စီးပွားရေးအလားအလာတွေနဲ့ပတ်သက်လို့ပညာရှင်တွေကဘယ်လိုသုံးသပ်နေကြပါလဲ
။ What I'm really struck by is as I say the lack of progress in agriculture. What could make the biggest difference now?
စီးပွားရေးအလားအလာတွေရှိပေမဲ့စိုက်ပျိုးရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေမရှိဘဲအများစုမြန်မာနိုင်ငံသားတွေရဲ့ဘဝပြောင်းလဲဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းစီးပွားရေးပညာရှင်တွေဦးသုံးသက်ခဲ့တာပါ။မကြာခင်ပြည့်စုံနာဆင်ရပါမယ်။ဒီအကြောင်းအပြင်တော့အပတ်စဉ်ဒီမြန်မာဒီမိုကရေစီရေးရာဆွေးနွေးကဏ္ဍမြန်မာပြည်မှပြည်စာကဏ္ဍနဲ့တက်ကြီးစကားအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဦးမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုရန်နိုင်တို့ကတက်လက်ကြီးညာပေးကြပါမယ်ရှင်။
ရုရှားနိုင်ငံဆိုချီမှာကျင်းပတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲဟာတနင်္ဂနွေနေ့မှာပြီးဆုံးသွားပြီဖြစ်ပါတယ်။ပိတ်ပွဲအခမ်းအနားကိုနိုင်ငံတကာအားကစားသမားတွေအတွက်အင်ရှင်နိုင်ငံကခံကနနာနဲ့ကျင်းပပေးခဲ့တာပါ။ဒီ2014ခုနှစ်အိုလံပစ်ပွဲတော်ကိုဒေါ်လာဘီလျံပေါင်း52ဘီလျံအကုန်ကျခံပြီးကျင်းပပေးခဲ့တာမို့ဒါဟာအိုလံပစ်ရာသီမှာငွေအများဆုံးသုံးစွဲခဲ့တာဖြစ်ပါတယ်။ဆိုချီကရေခဲပြင်တွေမှာကျင်းပတဲ့ပြိုင်ပွဲမျိုးစုံကိုရုပ်သံတွေကနေတဆင့်ကဘာတဝမ်းကတရက်ကြည့်ရှုနိုင်ကြသလိုပြိုင်ပွဲမကျင်းပခင်18ရက်လောက်မှာအကြမ်းဖက်သမားတွေကပြင်းပြင်းထန်ထန်ချိန်ချောက်တာတွေလုပ်ခဲ့ပေမဲ့အန်ဒီရတစုံတရာမကြုံဘဲနဲ့ပွဲစဉ်တွေကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့ကြတာပါ။ညဘက်ပိတ်ပွဲအခမ်းအနားမှာFitch Olympic အားကစားရုံကြီးရဲ့အပြင်ဘက်မှာမီးရှူးမီးပန်းတွေနဲ့လှပနေသလိုအတွင်းမှာလည်းကြီးမားတဲ့ဝက်ဝံရုပ်ကြီးကအသက်ရှူထုတ်လိုက်တိုင်းမီးလျံတွေထွက်နေတာမြင်နေရပါတယ်။မကြာခင်မှာပဲ Olympic မီးရှူးတိုင်ကိုမီးငိမ့်လိုက်တာပါ။ဒီလိုအမကန်းပြင်ဆင်ထားမှုတွေနဲ့အခမ်းအနားမပိတ်ခင်မှာတော့ IOC နိုင်ငံတကာ Olympic ကော်မတီရဲ့ဥက္ကဋ္ဌ Thomas Bach ကအင်ရှင်ဖြစ်လက်ခံကျင်းပတဲ့မြို့ကလေးကိုဂုဏ်ပြုစကားပြောကြားခဲ့ပါတယ်။လွန်ခဲ့တဲ့1964ခုနှစ်တုန်းကကျင်းပတဲ့ပွဲနဲ့မတူဘဲနှစ်ပေါင်း20တွင်းတိတိသားသားပြောင်းလဲတိုးတက်လာတဲ့မြို့လေးအတွက်ချီးကျူးဂုဏ်ပြုခဲ့ပါတယ်။ပြိုင်ပွဲမှာရုရှားအားကစားသမားတွေကရွှေတံဆိပ်အများဆုံးနဲ့ဆုတံဆိပ်အများဆုံးရခဲ့တာပါ။အင်ရှင်ရုရှားကစုစုပေါင်းဆုတံဆိပ်33ခုရပြီးရွှေ73ခုရပါတယ်။အမေရိကန်ပြည်ထောင်စုကစုစုပေါင်းဆု28ခုရပြီးနော်ဝေးက26ခုနဲ့တတိယနေရာလိုက်ပါတယ်။နော်ဝေးကရွှေ71ခုနဲ့ရုရှားနောက်ရွှေတံဆိပ်အများဆုံးရတဲ့နိုင်ငံဖြစ်ပြီးကနေဒါကတော့10ခုရခဲ့ဖြစ်ပါတယ်
ယူကရိန်းနိုင်ငံမှာရုရှားကကြောတောင်နောက်ခံပေးထားတဲ့သမ္မတယန်နူကိုဗစ်ရာထူးကပြုတ်ချသွားပြီးတဲ့နောက်ယာယီသမ္မတတက်ကဥရောပသမ္မတမှာပူပါဝင်ပေါင်းစည်းဖို့အတွက်ဥတီလှုပ်ဆောင်သွားမယ်လို့ကတိပေးလိုက်ပါတယ်ယူကရိန်းပါလီမန်ကသူ့ကိုသမ္မတအဖြစ်နဲ့မဲပေးတင်မြှောက်ခဲ့ကြပြီးနိုင်ပိုင်းကြမှာပဲပါလီမန်ဥက္ကဋ္ဌဖြစ်တဲ့အိုလက်ဆန်ဒါတက်ရှနော့ကတနင်္ဂနွေနေ့မှာအခုလို့ပြောကြားလိုက်တာဖြစ်ပါတယ်သူဟာအရင်ဝင်ကြီးချုပ်ဟောင်းလည်းဖြစ်တိုက်ခန့်ခေါင်းဆောင်လည်းဖြစ်တဲ့ယူလီယာတီမိုရှန်ကိုရဲ့မဟာမိတ်အဖြစ်နဲ့အချင်းတော်ကြခဲ့ကရှိလာခဲ့သူဖြစ်ပါတယ်။မစ္စတာတက်ရှနော့ကသူ့ရဲ့ယူကရိန်းဆူရသည့်အနေနဲ့ရုရှားနိုင်ငံနဲ့ဆက်ဆံရေးကိုတိဆောက်သွားခြင်းကြောင့်အဲ့လိုတိဆောက်တဲ့နေရာမှာသူ့အဆိုရတော့မြတ်မြတ်တတမဟာမိတ်နိုင်ငံအဖြစ်နဲ့ရောအင်းကြီးချင်းကောင်းပီတာစွာအဖြစ်နဲ့ပါဆက်ဆံသွားခြင်းလည်းလို့သူကပြောလိုက်ပါတယ်။သူကအဆိုရအဖွဲ့အစ်ကိုအင်္ဂါနေ့မှာဖွဲ့စည်းသွားမယ်လို့ကတိပြုလိုက်ပြီးတော့လွတ်တော်မတ်ဒီကတော့လာမယ့်မေလ25ရက်နေ့မှာရွေးကောက်ပွဲတက်ကျင်းပဖို့တောင်းဆိုထားပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံမှာဒီမိုကရေစီထွန်းကားစေဖို့နဲ့ပျက်စီးယိုယွင်းနေတဲ့နိုင်ငံစီးပွားရေးပြန်လည်ပြီးတည်ဆောက်နိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကရုရှားနဲ့တခြားနိုင်ငံတွေနဲ့အတူလက်တွဲပြီးလှုပ်ဆောင်မှုအဆင့်သင့်မယ်လို့အမေရိကန်ဗန်နာရေးဝန်ကြီးဂျက်ဂလူးကပြောကြားလိုက်ပါတယ်။ယူကရိန်းမှာစနေနေ့ကသမ္မတဗစ်တာယန်နူကိုဗစ်ပြုတ်ကျသွားခဲ့ပြီးအတိုက်ခံခေါင်းဆောင်အရင်ဝန်ကြီးချုပ်ဟောင်းယူလီယာတမ်မွန်ရှန်ကိုကအချင်းကျနေရကနေပြန်လည်လွတ်မြောက်လာခဲ့တဲ့နောက်ပိုင်းယူကရိန်းခြေနေတွေကိုရုရှားဗန်နာရေးဝန်ကြီး Anton Silonov နဲ့ Winji Jack Liu တို့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူတို့နှစ်ဦးဟာ Australia နိုင်ငံ Sydney မှာကျင်းပနေတဲ့အင်အားကြီးနိုင်ငံ20ရဲ့ထိပ်သီးဆွေးနွေးပွဲမှာတီးတန့်တွေ့ဆုံခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုက Ukraine ရဲ့စစ်နေနေနိုင်ငံရဲ့နောက်ဆုံးအခြေအနေတိုးတက်လာမှုကိုကြိုဆိုလိုက်ပြီး Miss Tymoshenko အကျဉ်းတောင်ကနေလွတ်မြောက်လာတာအတွက်တကယ့်ကိုကျေးနပ်ဝမ်းမြောက်ကြောင်းပြောကြားခဲ့ပါတယ်။ American ရာရှိတွေအနေနဲ့ Ukraine နိုင်ငံမှာအဖွဲ့အစည်းဘက်အားလုံးကနေအကြမ်းဖက်မှုတွေကိုရပ်ဆိုင်းကြဖို့အတွက်ဆက်လက်တောင်းဆိုနေတယ်လို့ American သမ္မတအင်ဂျူကလည်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင် American ပြည်ထောင်စုအနေနဲ့မိတ်ဆွေနိုင်ငံတွေ Russia နဲ့ဥရောပနိုင်ငံတွေအပြင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့အတူလက်တွဲပြီး Ukraine နိုင်ငံငြိမ်းချမ်းရေးနဲ့ Democracy ရေးဆွေးနွေးမှုတွေဖြစ်ပေါ်လာစေဖို့အတွက် UTB ဆောင်ရွက်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
ထိုင်းနိုင်ငံမှာအစိုးရကိုစန့်ကျင်တဲ့အတိုက်ခံဆန္ဒပြပွဲတွေကိုဘသူဘဲဝါမှမသိတဲ့တနတ်သမားတွေကစနေနေ့ညကပြစ်ခတ်ခဲ့တဲ့အတွက်2ယောက်ထပ်မင်းတည်ဆုံးပြီးတော့41ယောက်တန်းအရရသွားခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်။မြို့တော်ဘန်ကောက်မြို့ရဲ့ရှေ့ဘက်မိုင်းနေရာလောက်မှာရှိတဲ့ truck ခရိုင်အတွင်းကမှပြုလုပ်ခဲ့တဲ့လူမှုစီဝေးပွဲကိုအတိုက်ခံပြည်သူဒီမိုကရက်တစ်ပြည်ဝင်ပြောင်းလဲရေးကော်မတီကိုထောက်ခံသူ900လောက်စုဝေးနေစဉ်အတွင်းတနတ်သမားတွေကထရက်ကာငွေ20နဲ့ရောက်လာပြီးတော့ဘုံနှလုံးထက်မနေပစ်ခတ်ခဲ့တဲ့အပြင်တနတ်တွေနဲ့လည်းပစ်ခတ်သွားတာဖြစ်ပါတယ်။တချို့တန်ရာရတဲ့သူတွေဟာအတော်ကိုစိုးရင်ရတဲ့တန်ရာတွေရခဲ့ပြီးတော့တေဆုံးသူအရေးအတွက်လည်းများလာနိုင်တယ်လို့ထိုင်းရဲတပ်ဖွဲ့ကပြောပါတယ်။တေဆုံးသူတွေတဲကတဦးဟာအမျိုးသမီးငယ်တဦးဖြစ်တယ်လို့လည်းပြောပါတယ်။စနေနေ့ကဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာမကြသေးခင်ကစပြီးဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေအတွင်းနောက်ဆုံးတိုက်ခိုက်မှုလည်းဖြစ်ပြီးတော့နိုဝင်ဘာလကစတင်ဖြစ်ခဲ့တဲ့ဒီအကြမ်းဖက်မှုတွေကြောင့်လူ18ယောက်ထပ်မင်းသေဆုံးခဲ့ပါတယ်ခင်ဗျာ
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23 ညာ5.32 kHz 6.25 5.39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။အီရတ်နိုင်ငံမြောက်ပိုင်းဒေသနဲ့ဘက်တက်မြို့တော်တွေမှာတနင်္လာနေ့ကစစ်သွေးကြော်ရဲတိုက်ခိုက်မှုတွေကြောင့်အနည်းဆုံး73ဦးသေဆုံးခဲ့ရတယ်လို့ဒါဇင်နဲ့ချီပြီးဒဏ်ရာတွေရခဲ့ကြပါတယ်။မြောက်ပိုင်းမှာရှိတဲ့ဗာဂျေးမြို့နာမှာရဲတွေနဲ့မော်တော်ယာဉ်တန်းကိုတနတ်သမားတွေကဝင်ရောက်ပြီးတိုက်ခိုက်ခဲ့ကြတာမို့ရဲ3ဦးနဲ့သူတို့ဖမ်းဆီးလာတဲ့လူ4ဦးပါသေဆုံးခဲ့ရတာပါ။ဘက်တက်ကဆတာစစ်တီဝင်းကျင်မှာရှိတဲ့ဇီးနားမှာလည်းကားပေါင်းတစ်လုံးပောက်ခွဲခဲ့တဲ့အတွက်အရတား6ဦးတေဆုံးခဲ့ရပြီး22ဦးဒဏ်ရာရခဲ့ကြပါတယ်။အီရတ်နိုင်ငံမှာပြီးတဲ့နှစ်ကစပြီးအီရတ်အစိုးရကိုနိုင်ငံရေးလုံခြုံရေးကောင်းကောင်းမကင်တွယ်နိုင်အောင်လက်နက်ကင်တပုံတွေကတိုက်ခိုက်မှုတွေတိုးလှုပ်လာတာပါ။ကုလသမဂ္ဂမှတ်တမ်းတွေရပြီးခဲ့တဲ့နှစ်ထဲမှာပဲအကြမ်းဖက်မှုကြောင့်လူပေါင်း 1,868 ဦးတေဆုံးခဲ့ရပါတယ်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းကစစ်ခြေစိုက်ခန်းကိုတာလီဘန်စစ်သွေးကြော်တွေတိုက်ခိုက်ခဲ့တဲ့အတွက် 19 ယောက်တေဆုံးပြီးတော့2ယောက်ဒဏ်ရာရသွားတယ်လို့အဖဂန်တာဝန်ရှိသူတွေကပြောပါရယ်ကုနာပြည်နယ်ဂါဇီရာဘတ်ခရိုင်အတွင်းတနင်္ဂနွေနေ့အစောပိုင်းကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းနောက်ထပ်စစ်သား6ယောက်ထပ်မင်းလည်းပျောက်ဆုံးနေတယ်လို့အာဏာပိုင်တွေကပြောပါရယ်အစောပိုင်းကထွက်ပေါ်ခဲ့တဲ့သတင်းတွေအရတော့အဲ့ဒီစစ်သားတွေကိုပြန်ပြေးဆွဲသွားခဲ့တာဖြစ်တယ်လို့ဆိုပါရယ်အာဖဂန်သမ္မတဟာမစ်ကာဇိုင်းကတော့ဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတီရီလင်္ကာနိုင်ငံကိုသွားဖို့ပြင်ထားတဲ့ခီးစဉ်ကိုလည်းရွှေ့ဆိုင်းလိုက်ပါရယ်အာဖဂန်တပ်တွေကပျောက်သွားတဲ့စစ်သားတွေကိုပြန်လည်ရှာဖွေဖို့အတွက်စစ်စင်ရေးတွေစတင်နေပြီလို့ပြောပါရယ်ဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တွေကတော့ဆိုပါတယ်ဒီသတင်းနဲ့တဆက်တည်းမှာပဲဖမ်းဆီးမိထားတဲ့အကျဉ်းသားတွေလဲလဲဖို့အတွက်အမေရိကန်နဲ့ဆွေးနွေးမဲ့ကိစ္စကိုရွှေ့ဆိုင်းလိုက်တယ်လို့တာလီဘန်တွေဘက်ကပြောလိုက်ပါတယ်အာဖဂန်နိုင်ငံအတွင်းမှာဖြစ်နေတဲ့နိုင်ငံရေးရှုပ်ထွေးမှုတွေကြောင့်အခုလိုရွှေ့ဆိုင်းလိုက်တာဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းဒေသမှာခုံအောင်နေတဲ့စစ်သွေးကြွတွေရှိရာနေရာတွေကိုလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တာမို့စစ်သွေးကြွလို့တန်ရရှိသူ18ဦးတဲ့မင်းနဲ့တေဆုံးခဲ့ရတယ်လို့ပါကစ္စတန်အရာရှိတွေကပြောပါတယ်။တနင်္ဂနွေနေ့ပြုလုပ်တဲ့စစ်ဆင်ရေးဟာလူမျိုးစုတွေနေထိုင်ရာတည်ငြိမ်မှုရှိတဲ့ခိုင်ဘာဒေသကတိုင်ရာတောင်ကြားဒေသဖြစ်ပြီးဒီမှာရှိတဲ့စစ်သွေးကြွတွေဘုံလုတ်တဲ့ဆက်ရုံနဲ့ဖောက်ခွဲပစ္စည်းထားတဲ့နေရာတွေကိုဖျက်ဆီးနိုင်ခဲ့တယ်လို့ဆိုပါတယ်။စနေနေ့ကလည်းပါကစ္စတန်စစ်တပ်ကစစ်သွေးကြွတွေပုံအောင်တဲ့နေရာမှာပစ်ခတ်ခဲ့တဲ့အတွက်စစ်သွေးကြွ9ဦးတေဆုံးခဲ့ရတယ်လို့ဗုဒ္ဓဘူးနေ့ကလည်း15ဦးတည်ဆုံးခဲ့ရတာပါ
ဒုတိယကမ္ဘာစစ်အတွင်းနာဇီတွေလက်ကအသက်မသေးဘဲလွတ်လာခဲ့သူတွေကအသက်ကြီးဆုံးဖြစ်သူဟာလန်ဒန်မြို့မှာကွယ်လွန်သွားပြီးဖြစ်ပါတယ်ကွယ်လွန်ချိန်မှာသူဟာအသက်130ရှိပြီဖြစ်ပါတယ်အဲလစ်ဟော့ဆော်မာဟာချက်နိုင်ငံပရက်မြို့ကဖြစ်ပြီးတော့ဒုတိယကမ္ဘာစစ်အတွင်းသူဟာဂျာမနီနိုင်ငံတာရဇန်အကျဉ်းခန်းမှာထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။သူမဟာဂီတပညာမှာပင်ကိုပါရမီထူးချွန်ပြီးတော့စန္ဒယာတီတော်သူလည်းဖြစ်ပါတယ်။အဲ့လိုဂီတပညာမှာထူးချွန်တဲ့အတွက်သူမဟာအသက်မသေးပဲကျန်ရစ်ခဲ့တာဖြစ်ပြီးသူမနဲ့တခြားလူတွေဟာနာဇီတွေကိုတေးသချင်းနေနဲ့ဖျော်ဖြေခဲ့ရတာဖြစ်ပါတယ်ခင်ဗျာ။
from Washington, the voice of America, the VOA.
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတန်းနဲ့ကိုရနိုင်တို့ကညင်ညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမယ့်အထက်ကမှအရင်ဦးဆုံးဒီမြမစီဝါရေးပညာဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့စီဝါရေးပညာရှင်တချို့ရဲ့သုံးသပ်ချက်တွေကိုကြည့်ရအောင်ပါရှင်။မြန်မာနိုင်ငံရဲ့နိုင်ငံရေးနဲ့စီဝါရေးပြုပြင်ပြောင်းလဲမှုတွေ2015ထွေထွေရွေးကောက်ပွဲတွေမတိုင်ခင်တုံ့ဆိုင်သွားမှာကိုသုံးသပ်သူတွေကဆိုရင်းနေကြပါတယ်။မြန်မာနိုင်ငံရဲ့ရေရှည်စီဝါရေးဖွံ့ဖြိုးမှုအလားအလာတွေနဲ့ပတ်သက်လို့နိုင်ငံသားသားစီးပွားရေးလုပ်ငန်းရှင်တွေရဲ့အတိုင်းအဝိုင်းမှာအကြီးအကျယ်စိတ်ဝင်စားနေကြပြီမဲ့လို့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေကြားမှာတော့အဆိုရမှုတွေတိုးလာနေတဲ့အကြောင်းဘန်ကောက်မြို့တော်ကနေ VOA သတင်းတောက်ရွန်ကော်ဘင်ကသတင်းပေးပို့ထားပါတယ်။မြန်မာနိုင်ငံဟာသူ့ရဲ့နှစ်စဉ်စီးပွားရေးဖွံ့ဖြိုးမှုနှုန်းကို600ခန့်နှုန်းအထက်နဲ့ပုံမှန်ထားရှိသွားနိုင်မယ်ဆိုရင်2030ခုနှစ်ကိုရောက်ရင်အလဲလက်ဝင်ဝင်ရှိတဲ့နိုင်ငံတစ်ခုဖြစ်လာနိုင်တယ်လို့အာရှဖွံ့ဖြိုးရေးဘဏ် ADB ကပြောပါတယ်။နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေဟာမြန်မာနိုင်ငံရဲ့အလားအလာကောင်းတွေကိုအတိမတ်ပြုရာရောက်နိုင်တယ်လို့မြန်မာနိုင်ငံဆိုင်ရာအကြံပေးပုဂ္ဂိုလ်တဦးဖြစ်တဲ့ Australia ရှေ့နေ John Hancock ကပြောပါတယ
် It's just remarkable what has happened in there in the last 5 6 7 years
လွန်ခဲ့တဲ့9နှစ်6နှစ်9လလကမြန်မာနိုင်ငံမှာဘလို့အခြေအနေရှိလဲဆိုတာကိုကြည့်ရင်တကယ်ကိုအံ့ဩစရာပါပြောင်းလဲပွင့်လင်းလာတဲ့အခြေအနေကတကယ်ကိုထူးခြားပါတယ်အခုဆိုရင်မြန်မာနိုင်ငံမှာအလားအလာတွေအများကြီးရှိလာပါပြီလူတွေကမြန်မာနိုင်ငံကိုတွားကျင်နေကြပြီးတော့သူတို့ရဲ့စိတ်ဝင်စားမှုတွေကိုအများဆုံးအကောင့်ထဲပေါ်နိုင်ဖို့လဲအဲ့ဒီမှာရင်းနှီးမြှုပ်နှံခြင်းနဲ့ဆန္ဒတွေရှိနေကြပါတယ
်ဒါပေမဲ့လေယာဉ်မြေပြုပြင်ပြောင်းလဲရေးပညာရေးနဲ့အခြေခံအဆောက်အုံတည်ဆောက်ရေးနောက်တိုင်းပြည်ရဲ့အရက်သားလူမှုဝန်ဆောင်မှုလုပ်ငန်းတွေပြန်လည်ထူထောင်ရေးအပါအဝင်စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေရှိနေတဲ့အကြောင်း Mr. Hancock ကပြောပါတယ်မြန်မာနိုင်ငံလူဦးရေ63တန်းမှာ4ပုံတစ်ပုံကျော်ဟာနိုင်ငံရဲ့စီးရဲမွေးတည်မှုသတ်မှတ်ချက်မြင့်အောင်မှာရောက်နေပြီးတော့မြန်မာနိုင်ငံဟာအရှိတောင်အာရှမှာစီးရဲဆုံးနိုင်ငံတစ်ခုအဖြစ်နဲ့ဆက်ပြီးတော့ရှိနေဆဲဖြစ်ပါတယ်။စီးရဲသားအများစုဟာကြီးလက်တော်ရတွေမှာနေထိုင်ကြသူတွေဖြစ်ပြီးတော့မြေယာပိုင်ဆိုင်မှုနဲ့ပတ်သက်တဲ့အထောက်အထားပြည်ပြည်စုံစုံမရှိကြတဲ့အတွက်တန်းနဲ့ချီတဲ့ဒီလိုစီးရဲသားတွေအချိန်မီးဒုက္ခရောက်နိုင်တဲ့အခြေအနေမှာလည်းရှိနေတာပါ။မြန်မာပြည်သူအများပြားဟာပြည်ပြင်ပြောင်းလဲရေးကာလမှာဆုံးရှုံးမှုတွေနဲ့ကြုံတွေ့ရမှာကိုစိုးရိမ်နေကြတယ်လို့အရာဝတီသတင်းအယ်ဒီတာဦးအောင်စောကပြောပါတယ
် At more than 3 years people in Burma said that they have seen a regression in every front
အခုဆိုရင်သုံးနှစ်ကျော်သွားပါပြီအခုမြန်မာနိုင်ငံကလူတွေပြောနေတာကနေရာတိုင်းမှာဒီအထူးသဖြင့်စီးပွားရေးအရလက်ဦးမှုယူဖို့အလူရက်ရောက်လာကြတဲ့အခါမျိုးမှာဆုံးရှုံးမှုတွေတွေ့လာကြရတယ်လို့ပြောပါတယ်တကဘာလုံးကမြန်မာနိုင်ငံတဲကိုလာနေကြပါတယ်အစိုးရကိုအပြောင်းအလဲတွေဖော်ဆောင်တဲ့အတွက်လဲချီကျူးဩဘာပေးနေကြပါတယ်တကယ်တော့သူတို့ဟာပြည်ပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေနဲ့လက်စားခံနေကြတာပါဒါကိုကြည့်ရင်တကယ်ကိုရှုပ်ထွေးလွန်းပါတယ်ဘာဖြစ်လို့လဲဆိုတော့လေယာဉ်မြေတွေအတင်းအဓမ္မသိမ်းယူတဲ့ကိစ္စတွေကိုအခုထိမဖြေရှင်းနိုင်ကြသေးပါဘူးဒါဟာတိုင်းပြည်မှာရှိနေတဲ့တကယ်ကိုကြီးမားလာတဲ့ပြဿနာကြီးပါလို့အေယာဝတီသတင်းအယ်ဒီတာဦးအောင်စောကပြောသွားတာပါစီးနီအခြေဆိုင်မခွာရတတ်သူကစီးပွားရေးပညာရှင်ရှောင်းထန်နယ်ကလည်းမြမလူဦးရေရဲ့65ရာခိုင်နှုန်းအများစုသောပြည်သူတွေအ धिक အသက်မွေးရာစိုက်ပျိုးရေးကဏ္ဍအတွက်ပြုပြင်ပြောင်းလဲမှုတွေဟာနှေးကွေးလွန်းတယ်လို့ဆိုပါတယ
် What I'm really struck by is as I say the lack of progress in agriculture what could make the biggest difference
ကျွန်တော်သတိပြုမိတဲ့အချက်ကစိုက်ပျိုးရေးကဏ္ဍမှာတိုးတက်ပြောင်းလဲမှုနည်းပါးနေတာပါမာပြည်သူတွေရဲ့လူနေမှုဘဝတွေကိုပဲအရာကကြီးကြီးမားမားပြောင်းလဲပြစ်နိုင်ပါလေ။စိုက်ပျိုးရေးကဏ္ဍပြုပြင်ပြောင်းလဲမှုပဲဖြစ်ပါတယ်။ဒီထဲမှာတစ်ခုကလေယာဉ်မြေကိစ္စပါ။လေယာဉ်မြေသိမ်းဆီးခံရတဲ့အခြေအနေတွေမဖြစ်အောင်လုပ်ရမှာပါ။တကယ်တမ်းကျတော့ဒီကိစ္စတစ်ခုတည်းမှာတိုးတက်မှုထက်ဆုံးရှုံးမှုတွေပဲကြုံနေရပါတယ
်။လက်ရှိပြုပြင်ပြောင်းလဲမှုတွေရဲ့အဓိကအဆုံးဖြတ်ဟာလာမယ့်2025ထွေထွေရွေးကောက်ပွဲတွေရဲ့ရလက်အပေါ်မှာမူတည်နေတယ်လို့ဆိုပေမဲ့ရှေ့ဆက်ပြောင်းလဲတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မှုတွေရှိနေပြီးမြန်မာနိုင်ငံအတွင်းလူမျိုးရေးနဲ့ဘာသာရေးကွဲပြားမှုတွေရဲ့လှုံ့ဆော်မှုတွေကနေတိုင်းပြည်ရဲ့ပြည်ပြင်ပြောင်းလဲမှုတွေကိုထိခိုက်စေနိုင်တယ်လို့လည်းသုံးသပ်သူတွေကဝေဖန်ပြောဆိုနေကြပါတယ်ရှင်
မနက်ကမှနေပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်မဲ့သကောင်စင်းကောက်ယူဖို့တဖြည်းဖြည်းရက်နီးကပ်လာတာနဲ့အမျှဒီပေါ်မှာစိုးရိမ်မှုတွေရှိတဲ့အကြောင်းဝေဖန်ပြောဆိုမှုတွေလည်းကြီးထွားလာနေပါတယ်အထူးသဖြင့်မတူညီတဲ့လူမျိုးစုအများပြားနေထိုင်ကြတဲ့တိုင်းရင်းသားဒေသတွေမှာအစိုးရရဲ့မျိုးနွယ်စုသတ်မှတ်မှုတွေအပေါ်ကွဲပြားမှုရှိတာတွေကိုတိုင်းရင်းသားခေါင်းဆောင်တွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်ဒ ီသကောင်စင်းကောက်ယူမှုအပေါ်သောရရှင်ရဲ့အမြင်ကိုအင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေ VOA ရဲ့ဖုန်းနံပါတ် 1-239-382-954 ကိုဆက်သွယ်နိုင်ပါတယ်။အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပေးပို့ဆွေးနွေးလိုတဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
။တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်ရှင်။အခုကတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာဒီမိုကရေစီဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရမှာပါ။ဦးသန်းလွင်ထွန်းကအစီအစဉ်တင်ဆက်ထားပါတယ်ရှင
်။ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးစုံစမ်းစစ်ဆေးရေးအထူးအရာရှိတိုမတ်အိုဟေးကင်တာနာရဲ့မကြသေးခင်ကမြန်မာနိုင်ငံခီးစဉ်အပြီးသူ့ရဲ့ယာလူတက်တန်းကာလလည်းကုန်ဆုံးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လက်ရှိလူ့အခွင့်အရေးအခြေအနေတွေပုံမူတည်ပြီးနောက်ထပ်လူ့အခွင့်အရေးစုံစမ်းစစ်ဆေးရေးအထူးအရာရှိတာဝန်ကိုဆက်ပြီးထားမလား။ဒါမှမဟုတ်နိုင်ငံအတွင်းမှာလူ့အခွင့်အရေးဆိုင်ရာယုံကွဲဖွင့်လှစ်ပြီးလူ့အခွင့်အရေးမြင့်တင်မှုလုပ်ငန်းတွေမှာကူညီမလားဆိုတဲ့မေးခွန်းတွေကိုမြန်မာနိုင်ငံလူ့အခွင့်အရေးပညာပေး Equality အဖွဲ့ရဲ့တာဝန်ခံဦးအောင်မျိုးမင်းနဲ့VOA editor ဦးသားညွန်ဦးတို့ကတွေ့ဆုံဆွေးနွေးထားပါတယ
်။ကုလသမဂ္ဂရဲ့ဒီမြန်မာနိုင်ငံဆိုင်ရာလူ့ခွင့်အရေးထူးခြားဆုံးမစ္စတာသိုမက်စ်ဝီကင်တာနာပေါ့။သူ့ရဲ့တက်တန်းမကြခင်ကုန်တော့မယ်။အဲပြီးခဲ့တဲ့ရက်ပိုင်းအဆိုရင်လည်းသူ့ရဲ့ဒီအထူးခြားဆုံးဖြစ်တဲ့မြန်မာနိုင်ငံကိုလာခဲ့တာဒါနောက်ဆုံးခေါက်ပါ။အဲ့တော့သူနဲ့ပတ်သက်လို့ပေါ့သူဒီ6နှစ်တာကာလအတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လူ့ခွင့်အရေးနဲ့ပတ်သက်ပြီးတော့ထူးခြားချက်ဆောင်ရွက်နိုင်ခဲ့တာတွေဘာတွေများအမှတ်တရရှိပြန်ပြောလို့ရမလဲ
။ဟုတ်ကဲ့ထူးခြားတာတွေရှိပါတယ်ဗျ။ကျွန်တော်တို့နိုင်ငံတကာနိုင်ငံမှာအထူးစုံစမ်းစစ်ဆေးရာချီခန့်အပ်မယ်ဆိုလို့ရှိရင်တော့လွတ်လပ်ပြီးကျွမ်းကျင်တဲ့သူတွေကိုရွေးချယ်တဲ့စံနှုန်းရှိပါတယ်။ဒါပေမဲ့ရွေးချယ်ခံရတဲ့သူတွေခန့်အပ်ခံရတဲ့သူတွေရဲ့တူးချင်းစိတ်ဝင်စားမှုကလည်းကျွန်တော်တို့နည်းနည်းလေးသိရမှုရှိတာပေါ့နော်။ဒီပြင်ကျွန်တော်တို့ဥပမာပြောပြမယ်ဆိုလို့ရှိရင်အရင်တုန်းကမစ္စတာကင်တနာရဲ့ရှေ့မှာတာဝန်ထမ်းဆောင်သွားတဲ့မစ္စတာပီနီရိုဆိုလို့ရှိရင်သူကကလေးအခွင့်အရေးဆိုင်ရာပို့ပြီးတော့စိတ်ဝင်စားပါတယ်။ဘာဖြစ်လဲဆိုတော့သူ့အနေနဲ့ကအရင်တုန်းကဆိုလို့ရှိရင်ကလေးများပေါ့အကြမ်းဖက်မှုဆိုင်ရာသူဆုံးတဲ့စစ်စေးရရှိဖြစ်တယ်အဲ့တော့သူ့ရဲ့စိတ်ဝင်စားမှုကြည့်မယ်ဆိုလို့ရှိရင်ကလေးစစ်သားကိစ္စကလေးပေါ်ကြမ်းဖက်မှုကိစ္စလက်နက်ကင်ပြိပကအတွင်းကကလေးတွေရဲ့ကိစ္စကိုကျွန်တော်တို့ပို့ပြီးတော့အာရုံစိုက်တာတွေ့ရတာဒီမစ္စတာကင်တနာကျတော့သူ့ရဲ့အကြောင်းအရာကကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့ဥပဒေပိုင်းသူကရှင်းနေပညာရှင်ဥပဒေပညာရှင်ဖြစ်တော့သူ့ရဲ့ဆက်ဆံစတက်လာတဲ့အစီရင်ခံစာတွေကြည့်မယ်ဆိုလို့ရှိရင်တော့တရားဥပဒေစိုးမိုးရေးနောက်ကတရားစီရင်မှုမန်တိုင်းလွတ်လပ်ရေးဒါတွေကိုပြန်လည်သုံးသပ်ရေးကိုအဓိကထားခဲ့တဲ့အကြောင်းအရာတွေ့ရတယ်ဒါကတော့အရင်တုန်းကရှိခဲ့တဲ့အထူးစုံစမ်းစစ်ဆေးအရာရှိနေမတူညီတဲ့သူ့ရဲ့စိတ်ဝင်စားမှုပေါ့နောက်တစ်ခါသူ့ရဲ့ background ပြန်ကြည့်တဲ့အချိန်မှာလည်းနိုင်ငံရေးအကျဉ်းသားကိစ္စကိုပုံမူပြီးတော့ထိထိရောက်ရောက်ပြောလာတာရှိတယ်အဲ့ဒီဟာကိုပုံပြီးတော့အာတုံခွန်ဆိုင်ကျူးစားတာရှိတယ်အဲ့တော့တခြားခွင့်ရည်တွေကိုလည်းသူ့အနေနဲ့သူလေးစားပြီးတော့ဒါကိုစောင့်ချက်တာရှိပေမဲ့ခုနလိုအတိအကျကတော့ဒီတရားစီရင်မှန်တိုင်းလွတ်လပ်မှုရဲ့နိုင်ငံရေးအကျဉ်းသားကိစ္စရဲ့တရားဥပဒေစိုးမိုးရေးကိစ္စတွေကိုအတိအကျထားတယ်နောက်တစ်ခုကတော့သူ့ရဲ့ကာလအတွင်းမှာထူးထူးခြားခြားဖြစ်တဲ့ကိစ္စတွေကတော့ကျွန်တော်တို့အခုနောက်ပိုင်းမှာဖြစ်ခဲ့တဲ့เนาะရခိုင်ဒေသမှာဖြစ်တဲ့เนาะအကြမ်းဖက်မှုကိစ္စတွေနောက်တစ်ခါမှာကျွန်တော်တို့တိုင်းရင်းသားလူမျိုးကြားမှာစစ်ပွဲဖြစ်တဲ့ကချင်ဒေသကိစ္စတွေဖြစ်တဲ့အတွက်အဲ့ဒီကိစ္စတွေကိုသူ့အနေနဲ့ကိုယ်တိုင်ကိုယ်ကျတွားရောက်လေ့လာနိုင်တဲ့အရာမျိုးကျွန်တော်တို့ရှိခဲ့တယ
်။ဟုတ်ကဲ့ခုနကပြောမယ်ဆိုရင်သူလုတ်သွားတဲ့ခေတ်မှာဆိုဒီနိုင်ငံရေးကျင်းသားကိစ္စမျိုးပေါ့သူလက်ထက်ကာလမှာပြောမယ်ဆိုရင်မြန်မာနိုင်ငံအပြောင်းလဲလဲပါပါမယ်တော်တော်များများနိုင်ငံကျင်းသားတွေလွတ်လာကြတယ်အများစုကြီးပါလွတ်လာကြတယ်ခုနကသူတစ်ဖက်ကပြောနေတယ်တရားဥပဒေစိုးမိုးရေးတို့နောက်တစ်ခါ impunity သူအရန်ပြောပါတယ်ဒီအာဏာရှိတဲ့လူတွေကနေပြီးတော့ကျူးလွန်ခဲ့ကြတဲ့ကိစ္စတွေမှာသူတို့ကင်းလွတ်ခွင့်ရနေတဲ့အခြေအနေဒါအများဆုံးသူထောက်ပြတယ်ဒီအခြေအနေမှာကောသူလှုပ်ဆောင်နိုင်မှုကတိုးတက်အောင်မြင်မှုတွေမြင်ရလား
ဒီပြောင်းလဲမှုအရာပြောမယ်ဆိုရင်တော့ကျွန်တော်တို့အစိုးရတစ်ခုနဲ့တစ်ခုကြားထဲမှာပြောင်းလဲမှုကတိုးတက်လာတယ်လို့ပြောလို့ရတယ်အဲ့တော့သူပြောလို့ပဲပြောင်းလာတာလားအစိုးရ policy ပြောင်းလာတာတော့ကျွန်တော်မသိဘူးပြခုနကတည်းကပြောနေတဲ့အချက်ထဲမှာဆိုလို့ကျွန်တော်နိုင်ငံရေးအကျဉ်းသားတွေအရင်တော့ကသူနာမည်စရင်းတင်တဲ့နိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာတာကတော့သူ့ရဲ့ကာလမှာသူလှုပ်ဆောင်နိုင်စွမ်းလို့ပြောနိုင်လို့ထင်ပါတယ်ထန်းသီးကြွေကြိုက်ကြီးနေကြိုက်များဖြစ်သွားလာတော့မသိဘူးဒီဘက်ကလည်းပြောင်းကျင်တဲ့အခြေမျိုးနဲ့နောက်တစ်ခုကတော့ခုနပြောတဲ့ impunity လို့ခေါ်တဲ့တကယ်ကိုစီရင်ခံရမဲ့သူတွေအပြစ်ကနေပေးခံထိပဲလွတ်နေခြင်းကတော့သူကောင်းကောင်းမှမစွမ်းဆောင်နိုင်သေးဘူးတရားဥပဒေရပြန်လဲအားကောင်းမှုတွေလုဆောင်နေနေရသူပြောတာခဏခဏပဲဒါပေမဲ့တရားဥပဒေစိုးမိုးရေးမရှိသေးဘူးဆိုတဲ့ဟာကိုလည်းနောက်ဆုံးသူဒီခရီးစဉ်မှာပြောသွားတယ်ဆိုတော့သူပြောပေမဲ့ထင်သလောက်တော့မအောင်မြင်ခဲ့ဘူးအထူးသဖြင့်ကျွန်တော်တို့စနစ်တစ်ခုဒါမှလို့ရှိရင်ကျွန်တော်ဥပဒေတစ်ခုဒါကြီးတွေပြုပြင်ပြောင်းလဲနိုင်မဲ့ reform လို့ခေါ်တဲ့ပြန်လဲပြုပြင်ရေးလုပ်ငန်းတွေမှာကတော့ကြည့်ရမအောင်မြင်သေးဘူးဆိုတာသူအနေနဲ့သုံးသပ်မိသလိုကျွန်တော်အနေနဲ့လည်းအဲ့လိုပဲသုံးသပ်မိပါ
ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမေးချင်တာမြန်မာအစိုးရဘက်ကပါမြန်မာအစိုးရဘက်ကနေပြီးတော့ဒီလူခွင့်ရဲ့အထုကုစလေပေါ်ဆက်ဆံမှုပါဥပမာကုလသမဂ္ဂနဲ့ပတ်သက်လို့ကုစလေထားတဲ့ခါမှာတွင်မှုချုပ်ရဲ့ကုစလေဆိုပြီးတော့ကြံပြီး ပုဂ္ဂိုလ်စုတွေရှိပါတယ်။နောက်ကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်တွေရှိပါတယ်။အဲ့တော့ဆက်ဆံပုံဆက်ဆံဒီမြန်မာအစိုးရရဲ့လူခွင့်ကိုယ်စားပုံဆက်ဆံဒီမှာတချို့ကနည်းနည်းလေးမြင်ကြတာကဟိုဆက်ဆံပုံဆက်ဆံဒီကတွင်းမှုချုပ်ကိုယ်စားကိုဆက်ဆံပုံဆက်ဆံဒီနဲ့မတူဘူး။သွားလာခွင့်ပြုတာဆာမတူဘူး။ကတ်သတ်မှုတွေပိုကြီးလို့မြင်ပါတယ်။တကယ်ပဲကော်မြူနီယင်းထဲမှာရောဒီမြန်မာအစိုးရဆက်ဆံမှုကဒီကိုယ်စားလှယ်နှစ်ယောက်အပေါ်မှာခွဲခြားမှုတော့ရှိလား
။မတူညီမှုတော့ရှိတယ်ဗျ။မတူညီမှုဆိုတာကလည်းသူ့ရဲ့လုတ်ပိုင်ခွင့်တာဝန်ပေးထားတဲ့ပုံမှာအစိုးရအနေနဲ့တရားနာမလဲတဲ့အခြေမျိုးဖြစ်တယ်လို့ယူဆတယ်။ဒီပြင်ခုနကတော့အထွေထွေအတွင်းမှုချုပ်ကနေခန့်အပ်ထားတဲ့အထူးကိုယ်စားလှယ်ဆိုတဲ့ဟာကပြဿနာတွေကိုဘယ်လိုမျိုးလဲဆိုတာသုံးသပ်တယ်။သုံးသပ်ပြီးတော့ဘယ်လိုမျိုးအကောင်းဆုံးနဲ့ဖြေရှင်းနိုင်မလဲဆိုတာကိုတန်တမန်နည်းနဲ့တိုက်တွန်းတဲ့သဘောမျိုးဖြစ်တယ်။အဲတော့အဲ့ဒီကိုယ်စားလှယ်လာလို့ရှိရင်သူ့အနေနဲ့ခုနလိုကျွန်တော်တို့လူခွေစုံစမ်းစစ်ဆေးအရာရှိလို့တတိမီဒီယာတွေကိုကောင်းကောင်းမွန်မွန်တွေ့ရမှာရှိဘူး။တွေ့ရှိတဲ့အချက်ကိုအမှန်တိုင်းတင်ပြတာမရှိဘူး။သူအနေနဲ့ဘာလုပ်တင်လဲဆိုတာကိုပဲနှစ်ကိုကြားပြောပြီးတော့ပြန်သွားတဲ့သဘောမျိုးဖြစ်တဲ့အတွက်နိုင်ငံတကာရဲ့လူခွင့်ရေးစောင့်ကြည့်မှုအနေမှာအဲ့ဒီခုနတုန်းကကျွန်တော်တို့အထူးကိုယ်စားလှယ်ကဒီလောက်ထိဘာမှအနေမရှိဘူးဆိုတဲ့သဘောမျိုးဖြစ်တယ်။ဒါပေမဲ့လူခွင့်ရေးစုံစမ်းစစ်ဆေးကော်မရှင်ကလူခွင့်ရေးစုံစမ်းစစ်ဆေးအထူးအရာရှိရဲ့တာဝန်ကတော့ဖြစ်တဲ့အဖြစ်အပျက်တွေကို तू ကရှာဖွေရမယ်။ရှာဖွေပြီးတော့တွေးကြည့်တဲ့အတိုင်းတင်ပြရမယ်။နောက်တင်ပြတဲ့အချက်တွေကခုနပြောတဲ့ချိုးဖောက်မှုရှိတဲ့အစိုးရအနေနဲ့တော့ဒါကိုတိတ်ပြီးတော့ကဘာတိအောင်လုတ်ချင်မဲ့သဘောမျိုးမရှိအဲ့တော့မတူညီတဲ့တာဝန်ပေးချက်လုတ်ပိုင်ခွင့်ကြောင့်မလို့ဒီလူကတော့ငါ့အကြောင်းသိပြီးတော့နိုင်ငံတကာမှာမပြောဘူးဒီလူကတော့ तू ကတော့မီဒီယာတစ်ဆင့်ကုလသမဂ္ဂမှာလည်းပြောတယ်ဆိုတော့ဒီပုံမှာခံစားချက်မကောင်းလို့ခွင့်ပြုချက်တွေလိုက်ရောမှုတွေအမြင်တွေမတူတာတော့အများကြီးရှိပါတယ
်ဟုတ်ကဲ့နောက်တစ်ခုကတော့ဒီလူခွင့်အထူးကုစလေကိုနိုင်ကမြန်မာနိုင်ငံမှာလာလို့ရှိရင်ဒါနှစ်ချိန်မြောက်ဖြစ်မှာထင်ပါတယ်ပထမချိန်ကလည်း Mr. Pinheiro ကလည်းဒီချင်းအောင်ထဲမှာအတန်ဖန်ဆက်ဖန်ခံရတယ်အခု Mr. Kinana ပြီးခဲ့တဲ့တစ်ခေါက်ကလာတော့ဆိုလို့ရှိရင်ဒီမိတ်တီလာမှာဆန္ဒပြပြီးတော့ကားထုတာရိုက်တာတွေပဲတော်လေးဖြစ်သွားတယ်ဖြစ်တော့ဒီအခြေအနေတွေကဟိုသူတို့မှာကြုံခဲ့ရတဲ့အခြေအနေပေါ့တစ်ဖက်မှာကြည့်ရင် Mr. Kinana နဲ့ပတ်သက်လို့ကြတော့ ਨੇ ထူးခြားချက်ကအရင်တော့ကလူခွင့်ကုစလေတွေကိုဒီစစ်စုကကာလာလက်ထက်မှာတော့မြန်မာပြည်သူတွေဒီမိုဆီဖွဲ့စည်းတွေတော်လူလလထောက်ခံမှုတွေ့ရပါတယ်ဒါပေမဲ့နောက်ပိုင်းမှာဒီဘာသာရေးကိစ္စတွေဖြစ်ပြီးနောက်ပိုင်းမှာသူ့အပေါ်ထောက်ခံမှုသူ့အပေါ်ယုံကြည်မှုကြာဆင်းလာတဲ့သဘောရှိလားလူလူကြတယ်မှာ
အများကြီးတော့ထိခိုက်မှုရှိပါတယ်အထူးသဖြင့် तू ကနေဒီရခိုင်ပြည်နယ်မှာဖြစ်ခဲ့တဲ့ဒီပြိပခကိစ္စတွေဘာသာရေးအခြေခံနဲ့เนาะပြိပခတွေအကြောင်းတွေလူမျိုးစုနဲ့ပတ်သက်ပြီးတော့เนาะ तू ကဒီအချက်တွေကိုတင်ပြတာရှိတယ်ဒါကတော့သူ့ရဲ့တာဝန်ပဲဗျ तू ရတဲ့သတင်းပေါ်မူတည်ပြီးတော့အမှန်ဆုံးဖြစ်အောင်စုံစမ်းပြီးတော့တင်ပြရမှာဒါပေမဲ့အဲ့ဒီတင်ပြမှုကိုခုနကျွန်တော်တို့ဒီဘက်မှာအခုမြင်နေကြတဲ့ဟာတစ်ဖက်သက်တင်ပြရတယ်လို့တော့ဒါမျိုးကိုကျွန်တော်သူ့အနေနဲ့မျက်နှာလိုက်တဲ့အရာမျိုးရှိတယ်ဆိုရယ်ဆွတ်ဆဲချက်တွေရဲ့နောက်ပိုင်းမှာတော့ဒေတာခံပြည်သူတွေရဲ့သူ့ပေါ်မှာအထင်မြင်လွဲမှားမှုတွေနောက်ပြီးလို့ရှင်သူ့ပေါ်မှာစန့်ကျင်ဆန္ဒမှုတွေဖြစ်ခဲ့တာကျွန်တော်တို့တွေ့ရတယ်။အဲ့ဒါကတကယ်ကျွန်တော်တို့မြမတမိုင်းမှာလည်းမကောက်ကပတမိုင်းမှာစုံစမ်းစစ်ဆေးအရာရှိကိုဒါမျိုးဒေတာခံပြည်သူတွေကလက်မခံဘူးဆိုတဲ့သဘောမျိုးထင်းထင်းရှားရှားတွေ့လိုက်တာတော့ထူးခြားချက်တစ်ခုပေါ့။အရင်တော့ဆိုလို့ကျွန်တော်တို့ကဒီလိုလူလာခြင်းကမြန်မာနိုင်ငံရဲ့လူခွင့်ရေးကိစ္စကိုကဘာတိအောင်လုပ်နိုင်တဲ့အမှန်တရားကိုဖော်ဆောင်ခဲ့သူလူမြင်ရနေအခုဆိုလို့ရှင်တော့တင်ပြတဲ့တာဝန်ပေါ်မှာမမှန်မကန်တဲ့သတင်းတွေထုတ်ပြန်နေဆိုတဲ့အမြင်မျိုးမြင်ချင်းကသူ့ရဲ့ခစ်မှာဖြစ်သွားတဲ့ထူးခြားချက်ပါဒါကြောင့်မလို့သူ့အနေနဲ့ဒီဆန္ဒပြမှုတွေကြုံတွေ့ရတယ်ဒါပေမဲ့အဲ့ဒီနေရာမှာကျွန်တော်တို့အစိုးရရဲ့တာဝန်ကိုကျွန်တော်ပြန်ကြည့်ဖို့လိုအပ်တယ်အစိုးရအနေနဲ့တစ်ခါတလေကြလို့ရှိရင်သူ့အနေနဲ့သွားကျင်နေဆိုတဲ့ကိစ္စကိုဆုံးဖြတ်ပေးတာအစိုးရပြသူ့အနေနဲ့တောင်းဆိုလို့ရတယ်ဒါပေမဲ့ခွင့်ပြုလားခွင့်မပြုဘူးလားတစ်ခါတလေလုံခြုံရေးရမသွားဖြစ်မသွားတင်ဘူးဆိုတော့ပိတ်ပင်တားစီရအစိုးရဖြစ်နိုင်တယ်အဲ့တော့သူ့အနေနဲ့သွားကျင်မယ်သွားလို့မရတဲ့အရာမျိုးရှိမယ်တွေ့ကြမယ်တွေ့လို့မရဘူးဒါကြောင့်တွေ့ရှိတဲ့အချက်ပေါ်မှာမူတည်ပြီးတော့လှုပ်ဆောင်တဲ့သဘောမျိုးတွေရှိနိုင်တာဟာမျိုးလဲဒါတော့သတိပြုစေချင်တယ်နောက်တစ်ခုကခုနလိုမျိုးဘသူပဲဖြစ်ဖြစ်ကုလသမဂ္ဂရဲ့ဝန်ထမ်းတယောက်ကုလသမဂ္ဂနေခန့်အပ်ထားတဲ့အထူးစုံစမ်းစစ်ဆေးအရာရှိကိုကျွန်တော်တို့ငြင်းညံ့စွာဆန္ဒထုတ်ဖော်ခွင့်ရှိတာတော့လူတိုင်းရဲ့အခွင့်အရေးတစ်ရက်ပါပဲဒါတော့မပြောချင်ဘူးဒါပေမဲ့အကြမ်းဖက်မှုလောက်တစ်ထိနော်ဒီလိုမျိုးကျွန်တော်တို့အကြမ်းဖက်မှုဖြစ်သွားတာကာကွယ်ပေးဖို့ကတော့အစိုးရရဲ့ပြက်ကွက်မှုဖြစ်သွားတယ်ဒီဟာတစ်ခုကတော့ကျွန်တော်တို့တမိုင်းမှာတော့တိတ်မကောင်းတဲ့အစင်လာပြီးတခုဖြစ်သွားတာပေါ့ဗျာ
ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးပဲအခုဆိုရင် Mr. Kinana သူ့ရဲ့တတန်းကုံတော့မယ်တတန်းကုံတော့မယ်အချိန်နေမှာပဲအခုကျွန်တော်ကြားနေရတာကဒီမြန်မာနိုင်ငံမှာထားတဲ့လူခွင့်ရဲ့အထူးကိုယ်စားလှယ်ဆိုတဲ့ mandate ပေါ့နော်ဒီကုလသမဂ္ဂဒီလူခွင့်ရေးကောင်စီကနေပြီးတော့ပေးထားတဲ့ mandate ကိုပြန်ရုပ်ဖို့အဲ့ဒါကိုပြန်ဖယ်ဖို့ဆိုတဲ့ဟာဆွေးနွေးချက်တွေလည်းဖြစ်လာပါတယ်ဖြစ်လာတော့ကော်မြူနီအမြင်ပေါ့အဲ့ဒါဆက်ထားတဲ့မထားတဲ့ဘယ်လိုသဘောရှိပါလဲ
အဲ့တော့ဘလို့သဘောထားမပြောငင်သူတို့ရဲ့ mandate လေးနဲ့ပတ်သက်လို့နည်းနည်းပြောပြရစီနော်။ဘာလို့လဲဆိုတော့ကျွန်တော်တို့နိုင်ငံကလူခွင့်ကိုစွစွဝါဝါချိုးဖောက်ခံတဲ့နိုင်ငံဖြစ်သတ်မှတ်ခံထားရတဲ့အတွက်နော် Item 4လို့ခေါ်တဲ့ အချက်အရာအထူးစုံစမ်းစစ်ဆေးအရာရှိကျွန်တော်တို့ခန့်အပ်ပါတယ်။သူ့ရဲ့တာဝန်ကတော့သူ့ရဲ့ဒီလိုမျိုးတိုင်းပြည်မှာအစိုးရရဲ့ခွင့်ပြုချက်ကိုယူပြီးတော့ချိုးဖောက်မှုတွေကိုလာရောက်စုံစမ်းမယ်။အဲ့ဒီအချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီကုလသမဂ္ဂရဲ့အထွေထွေနီလာခံရောကုလသမဂ္ဂရဲ့လူ့အခွင့်အရေးကောင်စီရောတင်ပြပြီးတော့ဒါနဲ့ပတ်သက်လို့အစိုးရတွေဘာလုပ်တင်လဲဆိုတဲ့အကြံပေးချက်နဲ့အတူကုလသမဂ္ဂဆုံးဖြတ်ချက်တွေရအောင်လှုပ်ဆောင်ပေးတာပါ။အဲ့လိုမျိုးဖြစ်ဖို့အတွက်ကနေနေရရတော့မရဘူးဗျ။တကယ်ကိုကမ္ဘာနိုင်ငံတွေကဒီနိုင်ငံလူ့အခွင့်အရေးချိုးဖောက်တယ်ဆိုတဲ့တော့ယူဆချက်တွေပါရမယ်။ဒါမျိုးလိုအပ်တယ်ဆိုတော့သတ်မှတ်ချက်တွေဖြစ်မယ်။တရားက item 4အရာ။အခုအချိန်ဒီမှာခုနလိုပြောင်းတင်တယ်ဆိုတဲ့အယူဆဘယ်လိုဖြစ်လာလဲဆိုတော့မြန်မာနိုင်ငံကအခုဆိုလို့ရှိရင်အရင်လောက်မစိုးတော့ကျွန်တော်တို့အရင်တော့အရန်ဆိုတဲ့နေရာတွေတဖြည်းဖြည်းကောင်းလာတာရှိတဲ့အတွက်အထူးစုံစမ်းစစ်ဆေးအရာရှိအဆင့်ကိုမထားတင်ဘူးဆိုတော့တင်ပြချက်တွေရှိလာပါတယ်။အဲ့ဒါကတော့ကျွန်တော်တို့တစ်ဖက်ကပြောကြချက်ပေါ့နော်။တခြားတချို့နိုင်ငံတွေကလည်းမဟုတ်သေးဘူး။မြန်မာနိုင်ငံအခြေအနေရဲ့လူအခွင့်အရေးအခြေအနေကဆက်လက်စောင့်ကြည့်ရဖို့အရာရှိသေးတယ်ဆိုတော့အချက်မျိုးပြောကြတဲ့ဟာမျိုးရှိပါတယ်။အဲ့တော့ကိုသားညုံပြီးတဲ့မိကုံးလေးကိုကျွန်တော်ပြန်ဖြေရမယ်ဆိုတော့ကျွန်တော်အနေနဲ့ကတော့ဒီနှစ်အတွင်းမှာခုနလိုမျိုးစောင့်အထူးစုံစမ်းစစ်ဆေးအရာရှိခန့်အပ်တဲ့ဟာကိုပယ်ဖြတ်ပြီးတော့ identity လို့ခေါ်တဲ့ဤပညာပိုင်းကူညီမှုအပိုင်းလုပ်ဖို့အတွက်တော့အစောသေးတယ်လို့ထင်ပါတယ
်။ဟုတ်ကဲ့အဲ့တော့တစ်ဆက်တည်းမိတာပါ။တချို့တဏ္ဍာမဏီပြောတဲ့အထက်မှာလည်း OHCHR ပေါ့ဒီကုလသမဂ္ဂရဲ့ဒုက္ခသည်လူခွင့်ဆိုင်ရာမဟာမင်းကြီးယုံမြန်မာနိုင်ငံမှာဖွင့်ဖို့အကြေဖွင့်နိုင်မယ်ဆိုလို့ချင်းခုန ID4 လို့ဟာမျိုးပေါ့ဒီအထူးကိုယ်စားလှယ်ထားကိစ္စကိုမလုပ်ဖို့လုပ်ဆရာမလိုတော့ဘူးဆိုတဲ့တဏ္ဍာမဏီချူပြောဆိုချက်ရှိပါတယ်။အဲ့ဒါနဲ့ပတ်သက်လို့ရောအဲ့ဒီနှစ်ခုနဲ့ပတ်သက်လို့ရောဘယ်လိုများနှိုင်းယှဉ်နိုင်လဲ
။ဟုတ်ကဲ့ကျွန်တော်တို့ခုနကမြန်မာနိုင်ငံမှာလူခွင့်ဆိုင်ရာမဟာမင်းကြီးရုံးဖွင့်ခြင်းက identity နဲ့ပို့ပြီးတော့သက်ဆိုင်ပါတယ်။ဘာလို့လဲသူတို့မှာစုံစမ်းစစ်ဆေးပိုင်ခွင့်မရှိဘူးဗျ။အတိတ်ကမြန်မာနိုင်ငံအစိုးရကအကောင့်ထဲပေါ်ဆောင်မဲ့လူခွင့်ရေးလုပ်ငန်းတွေကိုနီးပညာရအကူအညီပေးဖို့အတွက်ပဲဖြစ်တယ်။အဲ့တော့ကျွန်တော်တို့မှာဒီလိုမျိုးကိစ္စလှုပ်ဆောင်တဲ့အချိန်မှာဒါမျိုးလာဖွင့်မယ်ဆိုလို့ရှင်သူတို့ကလုပ်ငန်းအကောင့်ထဲပို့ပြီးတော့အစိုးရနဲ့ပူးပေါင်းလှုပ်ဆောင်မှုပဲဖြစ်တယ်။ဒါပေမဲ့ခုနလို Mr. Cantona တို့လိုအထူးစုံစမ်းစစ်ဆေးရာရှိကသွားပြီးတော့စုံစမ်းမှုပေါ်ထုတ်ဖို့ဒီအချက်တွေကိုကုလသမဂ္ဂတင်ပြဖို့အပိုင်းမှာအားနည်းသွားနိုင်တယ်။အဲ့တော့အဲ့ဒီနှစ်ခုလုံးလိုအပ်နေတော့မယ်ထင်တော့မယ်။အဲ့
တော့ကော်မြူမင်းရဲ့ယူဆတော့မြန်မာနိုင်ငံကိုလူခွင့်ရေးရစောင့်ကြည့်ဖို့နိုင်ငံတကာအနေနဲ့စောင့်ကြည့်ဖို့ဆက်ပြီးတော့ထားတင်တယ်ဆက်ပြီးတော့လုပ်ဖို့လိုနေတာလား
။ဟုတ်ပါတယ်။ကျွန်တော်တို့အခုလက်ရှိအခြေအနေကလူသေးရလို့ကျွန်တော်သတ်မှတ်ပါတယ်။ဘာကြောင့်လဲဆိုရင်မိကုန်းဆက်ပြီးမေးမယ်လို့ကျွန်တော်ထင်ပါတယ်เนาะအဲ့တော့အဲ့ဒီကကျွန်တော်ရဖြေမယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီမှာအခုချိန်ထိလူအခွင့်ရေးတွေကညော့သွားတာပဲရှိတယ်မပြောက်သေးဘူးနိုင်ငံရေးအကျဉ်းသားတွေကျွန်တော်တို့ရှိလွတ်သွားတယ်ဆိုတဲ့သဘောမျိုးရှိတယ်ဒါပေမဲ့ပုံမှန်78အရထပ်ပြီးတော့ဖမ်းနိုင်တဲ့နိုင်ငံရေးအကျဉ်းသားတွေနောက်ထပ်ဖမ်းနိုင်တဲ့အနေအထားမျိုးရှိနေတဲ့ဟာတခုကကျွန်တော်တို့ညော့သွားပြီးမှမပြောင်းသေးဘူးဆိုတဲ့အချက်စစ်ပွဲတွေတခြားတိုင်းရင်းသားနဲ့အပြစ်ခတ်ရဲစဲမှုလုပ်နေပေမဲ့အခုချိန်မှာစစ်ပွဲဖြစ်နေတဲ့ဒေသတွေရှိနေတော့မယ်ITP တွေရှိနေတော့မယ်လက်နက်ကင်ပြိပကကြောင့်ဒေတာခံပြည်သူလူဒုက္ခရောက်မှာရှိတော့မယ်အဲ့တော့ညော့သွားတာပဲကျွန်တော်မပြောက်သေးဘူးနောက်တစ်ခုကပို့ပြီးတော့သတိထားဖို့လိုအပ်တဲ့အချိန်ကအရင်တုန်းကနဲ့မတူတဲ့တခြားသောလူခွေချိုးဖောက်မှုပုံစံအစ်စ်တွေထပ်ပေါ်လာနေတဲ့အချိန်ပဲအထူးဖြင့်ဒါကိုပြောရမယ်ဆိုလို့ရှိရင်အခုဆိုလို့ရှိရင်လေယာဉ်မြေတိမ်းဆဲမှုတွေအများကြီးဖြစ်တယ်ဒါိုင်းနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုမှာအရေးယူမှုတွေအများကြီးရှိတယ်နောက်တစ်ခါနိုင်ငံခြားရင်းနှီးမြှုပ်တွေနိုင်ငံတော်စီမံကိန်းတွေလှုပ်ဆောင်တယ်အဲ့ဒါနဲ့ပတ်သက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကအသွင်သစ်ပုံစံနဲ့ကျွန်တော်တို့ထပ်ပြီးတော့ပေါ်လာတော့မယ်။အဲ့တော့ကုမ္ပဏီတွေရဲ့ပြက်ကွက်မှုတွေစီးပွားရေးလုပ်ငန်းရှင်တွေရဲ့လူအခွင့်မလေးစားမှုတွေပုံစံအစ်စ်တွေနဲ့ဖြစ်တဲ့အတွက်တစ်ဖက်မှာညော့သွားတဲ့အချိန်မှာတစ်ဖက်မှာအစ်စ်တွေတိုးလာတယ်။အဲ့ဒါတွေကလည်းလူအခွင့်အရေးချိုးဖောက်မှုဖြစ်တဲ့အတွက်ဒါကိုပထမဦးဆုံးကျွန်တော်အနေနဲ့ဆက်ပြီးတော့အာရုံစိုက်စေချင်ပါတယ
်။ဟုတ်ကဲ့။ကော်မြူမင်းအခုလိုဖြစ်ကြပြီလားကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံလူ့အခွင့်အရေးပညာပေး Equality အဖွဲ့တာဝန်ခံဦးအောင်မျိုးမင်းကိုရန်ကုန်မြို့မှာ VOA Editor ဦးသားညွန်ကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာ
။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပေးနေပါတယ်။